ချမ်းပြည်နယ်တောင်ပိုင်းစည်းစိမ်မြို့မှာဒီကနေ့ထိဆက်လက်ပြစ်ခတ်နေပြီးတော့နေတော်တော်များများမီးလောင်ပျက်စီးခဲ့သလိုတစ်မျိုးလုံးဆစ်ဆောင်နေရတာကြောင့်လူသိမ်းနေချီရှိနေပါပြီ။စည်းစိမ်မြို့နယ်စည်းစိမ်အခြေဆိုင်စစ်ကောင်စီတပ်စခန်းတွေကို PNL ပုတ်အုပ်အမျိုးသားလူမျိုးရေးတပ်ကထိန်းချုပ်ထားကြောင်းသတင်းထုတ်ပြန်ထားပေမဲ့လောလောဆယ်တပ်စခန်းတွေကိုစစ်ကောင်စီဘက်ကပြန်လည်ရယူရတာရှိနေပါတယ်။ချမ်းပြည်နယ်တောင်ပိုင်းစည်းစိမ်မှာတိုက်ပွဲပြင်းထန်နေချိန်မှာပဲကချင်ပြည်နယ်မန်စီဘက်မှာတော့ KIA ကစစ်ကောင်စီတပ်စခန်းတစ်ခုကိုသိမ်းပိုက်ခဲ့ပါတယ်။ရှမ်းတောင်နဲ့ကချင်ပြည်နယ်ကနောက်ဆုံးရသတင်းတွေကိုကိုစီသူကစူးစီးတင်ပြပေးထားပါတယ်ရှင်
။ရှမ်းပြည်နယ်တောင်ပိုင်းပအုပ်ကိုပိုင်ဦးချွတ်ခွင့်ရဒေသကစီဆိုင်မြို့ကိုပအုပ်မျိုးသားလွတ်မြောက်ရေးတပ် PNL နဲ့မဟာမိတ်တပ်တွေကဒီလ24ရက်နေ့မှာဝင်ရောက်တိုက်ခိုက်သိမ်းယူခဲ့တာပါ။အဲဒီနောက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးဒီကနေ့အထိလဲလေကြောင်းကတိုက်ခိုက်တာတွေဆက်ရှိနေကြောင်းဒေသခံတူးက VOA ကိုပြောပါတယ်
။ဖြစ်တဲ့ဒီကနေ့ကဖြစ်တဲ့နေနဲ့တာဆက်ပြီးမနေ့တော့ဖြစ်ထားတယ်မင်းရငိမ့်နေပြမင်းရငိမ့်နေစပြစ်ပြစ်တဲ့အရာရမဟုတ်ဘူးဒီနေ့ကတော့လေနဲ့ပါဆတ်ဆတ်တယ်စကြင်ကဆတ်ပါပြီခုတည်းကတော့တော်တော်လေးပြီးတန်ကဲဝင်လို့ရတယ်မပိုင်လို့မလို့မရသေးဘူးဒီပြည်တော့ကအမြုပ်အဝေတော့မှလင်းလေးလေးဆတ်ရှိမှတက်ကပြေးမလို့တော့လေ
28ရက်နေ့တုန်းကစစ်ကောင်စီကတနေ့ကုန်နှီးပါလေချောင်းကတိုက်ခိုက်ခဲ့တယ်လို့လက်နက်ကြီးနဲ့လည်းပစ်ခတ်တာတွေရှိကြောင်းပြောပါတယ်ဒီလိုတိုက်ပွဲပြင်းထန်ခဲ့တာကြောင့်မြကန်တာရက်ကွက်ကနေအိမ်တွေဖုန်ကြီးကျောင်းတွေနဲ့စီရှိချမ်းကဈေးဆိုင်တွေမီးလောင်ပျက်စီးခဲ့ပါလေလက်ရှိဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ကရင်နီ၊ကယားပြည်နယ်ကစစ်ရှောင်တွေနဲ့စီဆိုင်မြို့နယ်ဒေသခံပြည်သူ2,000လောက်ထွက်ပြေးတိမ်းရှောင်နေရကြောင်းစီဆိုင်ဒေသခံကဆက်ပြောပါတယ
်အခုကစီဆိုင်မြို့နယ်လုံးမီပတ်ရှောင်လောက်ဖြစ်သွားရောစီဆိုင်ကမရှိဘူးဆိုတော့လူရည်နဲ့တိမ်းရောက်ပြီးတဲ့ကနေတရားစစ်ရှောင်နဲ့ရောက်စီဆိုင်မြို့နယ်လူရည်နဲ့ကလေးရှောင်ပေါင်းလိုက်တော့တိမ်းငါပေါင်းအပ်တဲ့တိမ်းရောလည်းရှိနေကြ
PNL ကစီဆိုင်မြို့ကိုတင်းယူခဲ့ပြီးတဲ့နောက်ဒီလ26ရက်နေ့မှာခလာရ4နှစ်4ကိုတင်းယူခဲ့တယ်လို့လက်နက်ခဲယမ်းအများပြရရှိကြောင်းလဲဓာတ်ပုံတွေတကွာသတင်းထုတ်ပြန်တာတွေရှိပါတယ်ဒီကနေ့မနက်မှာတော့ခလာရ4နှစ်4နဲ့ခလာရ4နှစ်3တပ်စခန်းရှိမှာစစ်ကောင်စီတပ်တွေကပြန်လည်ထိန်းချုပ်ထားကြောင်းဒေသခံတွေကပြောပါတယ်စီဆိုင်မြို့နယ်အတွင်းတိုက်ပွဲတွေဟာဟိုပုံးမြို့နယ်မှာ PNL ကတင်းယူလာတဲ့လက်နက်တွေကို PNO ပအုပ်ပြည်သူစစ်တွေကဒီလ21ရက်နေ့ကဖမ်းဆီးစစ်ဆေးရာကတိုက်ပွဲဆက်ဖြစ်ခဲ့ပြီး22ရက်နေ့မှာစီဆိုင်အနီးနောင်ထော်ရွာကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ပြီးတဲ့နောက်ဖြစ်ပွားခဲ့တာပါ။ချမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲဒီလ28ရက်နေ့ကကချင်ပြည်နယ်မန်စီမြို့နယ်ကကိုက်ထိတ်တပ်စခန်းကို KIA နဲ့ပူးပေါင်းတပ်တွေကတင်းယူခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။ကိုက်ထိတ်ကတော့မန်စီမြို့နယ်ထဲမှာရှိပါတယ်။ဟိုပမောနဲ့မန်ဝင်းကြီးဂျာကစခန်းဖြစ်ပါတယ်။ဆိုတော့အဲ့ဒီစခန်းကိုဇန်နဝါရီ28ရက်နေ့ကနေစပြီးမှတိုက်တာ။29ရက်နေ့မနေ့9နာရီခွဲအချိန်မှာတော့အပြစ်တတင်းလိုက်တာဖြစ်ပါတယ်ခင်ဗျ။လူအသေးအပြောက်ဒီကမရှိဘူးလို့ပြောတယ်။ဟိုမကြီးကုန်ဆိုတဲ့သူတို့ရဲ့တိုင်းဌာနချုပ်ဘက်ကိုကုန်လုံးကထွက်ပြေးသွားတဲ့ပုံစံမျိုးဖြစ်နေတာ။လည်းနည်းခေရတယ်လည်းဘာမှမရဘူးဟိုခြေရတော့နည်းနည်းပါပါတော့ညတယ်လို့တော့ပြောတယ
် KIA နဲ့ပူပေါင်းတပ်ဖွဲ့တွေဟာဒီလ21ရက်နေ့ကရှမ်းပြည်နယ်မြောက်ပိုင်းကမိုးမိတ်မြို့ကိုတင်းယူခဲ့ပြီးကြောင်းသတင်းထုတ်ပြန်ခဲ့တယ်လို့ဒီလ28ရက်နေ့မှာတော့စစ်ကောင်စီတပ်တွေကမိုးမိတ်မြို့ကိုပြန်လည်ထိန်းချုပ်နိုင်ခဲ့ကြောင်းနဲ့နယ်မြေရှင်းလင်းရေးနဲ့မိုင်းရှင်းလင်းတာတွေဆောင်ရွက်ခဲ့ကြောင်းဒီလ28ရက်နေ့ဓာတ်ပုံတွေတကွသတင်းထုတ်ပြန်ပါတယ်ဘူမူကြီးနော်ဘူးကတော့မိုးမိတ်ဘက်ကိုဆက်သွယ်လို့မရတာကြောင်းအခြေအနေအသေးစိတ်မသိရသေးကြောင်းပြောဆိုထားပါတယ်ရှမ်းမြောက်ဒေသအတွင်းတအန် TNL နဲ့ကိုကန် MNDAA စတဲ့ညီနောင်မဟာမိတ်တပ်တွေနဲ့စစ်ကောင်စီအကြအပြစ်ရထားတာကြောင့်တိုက်ပွဲတွေငြိမ်သက်နေပြီးမဲ့ရခိုင်ပြည်နယ်အတွင်းမှာတော့ညီနောင်မဟာမိတ်တပ်ဖွဲ့ဝင်ရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်အကြမှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်ခင်ဗျာ